နော် VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ကပဲတက်မတော်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့အတွက်ဆိုတဲ့ရွေးချက်နဲ့စစ်တိုင်း၅တိုင်းမှာတစ်ဖက်တက်အပြစ်ကရဆဲထားတာကိုတက်တန်းနှစ်လထပ်တိုးလိုက်တဲ့ကိစ္စအပါအဝင်ဒီအပြစ်ကရဆဲထားတဲ့ကာလတွေအတော်အတွင်းတိုင်းသားတွေနဲ့လက်နက်ကင်တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေတက်မတော်အစိုးရတို့အကြမ်းငြိမ်းချမ်းရေးဆွေးနွေးမှုတွေနှစ်နဲ့ချီပြီးလှုပ်လာပေမဲ့ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေဘာကြောင့်မအောင်မြင်သေးတာလဲဆိုတာကိုကျွန်တော်တို့အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်အဓိကပြင်နိုင်ဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်ဒီလိုင်းပေါ်မှာရောက်နေပါပြီ။ဦးမောင်မောင်စိုးနိုင်ငံရေးလှလာသူတူဖြစ်တယ်လို့နောက်ဦးထွန်းစော် UNSC ပြောခွင့်ရနဲ့ ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းရေးမှူးတို့ရှိနေကြပါတယ်။ကျွန်တော်တို့ဆွေးနွေးပွဲကိုမစခင်မှာပထမဆုံးဒီအစိုးရပြောခွင့်ရဦးစော်ထေကအစွန်လ9ရက်နေ့မှာဒီညဉ့်ပိုင်းနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားပြောသွားတာလေးကိုအရင်ကြင်ယုံလေးနားထောင်ကြည့်ကြအောင်ပါ။
ကျွန်တော်တို့အခုအစိုးရပြည်ထောင်စုစ조사နေတာကဒီမြောက် AA ပါဝင်မြောက်ပိုင်းလေးဘက်နဲ့ pilot ဆိုရင် ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းနဲ့အဲ့တော့အဓိကမြေတားရက်ကန်ကျင်တာကတော့ကျွန်တော်တို့ငင်းငန်းရေးစွဲဝိုင်းပေါ့နော် pilot ဆိုရင် ceasefire agreement ဖြစ်အောင်လုပ်ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးစွဲဝိုင်းတွေရောက်အောင်လုပ်ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်내ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနည်းလမ်းကပဲအလုံးအတွက်ခံတာလေရခိုင်ပြည်နယ်နဲ့ရခိုင်လူထုလည်းမလာတဲ့နီလန်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ်ဗ
ျ။ဟုတ်ကဲ့ဒါကတော့အစိုးရပြောခွင့်ရဥစ္စာထေပြောသွားတာပါ။ဟိုသူပြောသွားတဲ့အချိန်မှာတော့အေးအေးကိစ္စလည်းဟိုတော်တော်လေးပါသွားတာတော့ရှိပါတယ်။ဒါပေမဲ့အဓိကဆိုလိုချင်တာကတော့အစိုးရရဲ့ညဉ့်ဉန်းရေးသဘောထားမူနဲ့ပတ်သက်ပြီးတော့အခြေခံသဘောတရားတွေသူပြောသွားတယ်လို့ကျွန်တော်နားလည်ပါတယ်။ဟိုဒီမူတွေကိုလက်ကင်ထားပြီးတော့ဆွေးနွေးကြတာလည်းအလုံးသိကြတဲ့အချိန်မှာနှစ်တရာတော်တော်ကြာလာပြီ။ဆိုတော့ခတ်တူတူပြောကြမယ်ဆိုရင်တော့ငင်းကြင်းရေးပါလို့မရနိုင်သေးတာလေပေါ့လေဒါပေမဲ့အဲ့ဒီလောက်မလွယ်လို့လဲဒီငင်းကြင်းရေးကခကြီးရှည်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဒီဥထုံးစော်ကိုကျွန်တော်အရင်မေ့ကြည့်ကြပါဦးထုံးစော်တို့ UNFC အဖွဲ့ကလည်းမကြသေးခင်ကပဲဟိုဒီငင်းကြင်းရေးနဲ့ပတ်သက်တဲ့သဘောထားတွေထုတ်ပြန်ထားတာတွေအချင်းချင်းထုတ်ပြန်ထားတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြည်တွင်းငင်းကြင်းရေးဟာဘာကြောင့်မရနိုင်သေးတာလဲဟိုကျွန်တော်တို့ဟိုတောက်လျှောက်ပြောလာခဲ့ကြသလိုတက်မတော်မှာပဲလုံးဝတာဝန်ရှိနေတာလားဒါမှမဟုတ်လည်းတခြားဒီလက်နက်ကင်အဖွဲ့အစည်းတွေရောဒီလက်ရှိအစိုးရကိုဦးဆောင်နေတဲ့ NLD ပါတီမှာရောတာဝန်တစ်စိတ်တစ်ပိုင်းရှိသလားဘာကြောင့်များခီးနဲ့နှောက်နှေးနေရတာလဲဆိုတာလေးကိုအရင်ပြောပြပေးပါအောင်ခင်ဗျာ
အဓိကကတော့တက်မတော်မှာတာဝန်ရှိရလို့ပြောမှဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီတက်မတော်ကနေပြီးတော့မှ1962ကလေးကနေအာဏာသိမ်းပြီးတော့မှဒီတိုင်းပြည်ကိုအုပ်ချုပ်လာတာဖြစ်ပါတယ်ဆိုတော့ဒီတက်မတော်ကနေပြီးတော့မှသူ့ရဲ့စစ်ဗိုလ်ချုပ်မျိုးဆက်တွေကပြောင်းသွားတယ်သူကစနစ်နဲ့လုံလီလုံဟန်နဲ့အတွေးခေါ်တွေရဲ့အယူဆတွေကဒီနေ့ချိန်တိကျောင်းနေခြင်းမရှိပါဘူးသူတို့ကအတွေးခေါ်ဟောင်းနေပဲဆက်သွားနေတဲ့အတွက်ဒီနေ့အချိန်အနေမှာငင်းကြင်းရေးကဒီတွင်းမှာပို့ပြီးတော့မှအလန့်ဝေးတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်အဓိကတော့လမ်းဟောင်းတိုင်းလမ်းစဉ်ဟောင်းတိုင်းသွားနေလို့ဖြစ်ပါတယ်လို့ထုတ်ပြီးပြောရင်ရပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကျွန်တော်ဥမ္မာမောင်ဆိုးကိုလည်းတလဲမေးချင်ပါတယ်ကျွန်တော်တို့ဒီပြည်ရင်းငင်းချမ်းရရှိဖို့အတွက် NCA တို့21ရာစုပင်လုံညီလာခံတို့ UPDJC တို့ဟိုဟွာရပေါ့နော်နာမည်တွေအမျိုးမျိုးနဲ့အဖွဲ့တွေဖွဲ့ထားတယ်ဒါပေမဲ့ဥသွားနေတဲ့ဥတီချက်ကတော့တခုတည်းပါပဲပြည်ရင်းငင်းချမ်းရရဖို့ပေါ့နော်ဆိုတော့အပြစ်ခတ်ရဆဲဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆိုတဲ့ဟာတောင်ဆန်းစုကြည်ကိုယ်တိုင်လည်းအချိန်ကြီးပြောနေတာရှိပါတယ်ပြီးခဲ့တဲ့တနေ့ကနေ့နေ့တုန်းကလည်းဒီမိုင်းလာမှာနေ30ပြည့်ခန်းနာမှာဒီအစိုးရပြည်ထောင်စုငင်းငယ်ရင်းနဲ့ပြန်လည်သိမြင်ဖို့ဌာနနဲ့ဒီမြောက်ပိုင်းမှာမျိုးအဖွဲ့လိုဆွေးနွေးခဲ့ကြတာတွေရှိတယ်အနာဂတ်မှာဆက်ဆွေးနွေးကြမယ်ဆိုပြီးသူတို့ဆုံးဖြတ်ခဲ့ကြတာတွေရှိတယ်ပေါ့နော်ဟိုဆွေးနွေးပွဲတွေဇက်တိုက်လှုပ်လာကြတယ်အများစုကလည်းဟိုအပြင်မှာရောအတွင်းမှာရောကျွန်တော်တို့သိရသလောက်ဆိုရင်ဒါတက်မတော်မှာဟိုတက်မတော်မှာတော်တော်လေးဟိုတာဝန်ရှိတယ်ဆိုပြီးပြောနေကြတော့ဒီကိစ္စဟာဆက်ဆွေးနွေးလို့ဆွေးနွေးပွဲတွေဖြစ်နေပြီမယ်လေဆွေးနွေးပွဲတွေရတာဆိုအချင်းချင်းဖြစ်နေတာလားဘလို့ဘာကြောင့်ခီးမရောက်နိုင်တာလဲဦးမောင်မောင်ဆွေ
ဒီလိုပါခင်ဗျာကျွန်တော်တို့တိုင်းပြည်မှာဖြစ်ပြနေတဲ့အချက်တစ်ချက်ကတော့လက်နက်ရှိမှလူရဝင်မယ်ဆိုတဲ့အားကိုအားလုံးကဆွတ်တိုင်ထားလို့ပါပဲအဓိကကတော့တပ်မတော်အနေနဲ့ကဒုတာဝန်ရေးသုံးပါလို့ပြည်သူ့ရဲ့နိုင်ငံရေးရည်ချက်တွေကောင်တဲ့ဆိုလို့လက်နက်ကင်တပ်ကိုအင်အားနဲ့တုံးညင်းတဲ့အချိန်မှာတန်တဲ့လက်နက်ကင်အေးပါဝင်တန်တဲ့လက်နက်ကင်တပ်ဖွဲ့တွေရလဲအားလုံးအခွင့်အရေးတွေလက်နက်ကင်တိုင်းမှာဖြစ်မယ်ဆိုတဲ့အခြေခံပေါ်မှာလက်နက်ကင်လာကြတယ်တက်ခိုက်လာကြတယ်ဒီချင်းရတွေကိုမညက်တက်နိုင်ခြင်းဒါပေမဲ့ကျွန်တော်တို့ကိုယ်ကျုံရပြောမယ်ဆိုလို့ရှိရင်တော့လ တနေ့ကံပြီးတော့ပြဿနာဖြစ်ရှင်းနိုင်တာမရှိဘူးဖြစ်နေတယ်။ဆိုတော့တက်မတော်ဘက်ကလည်းတောင်းတသူတို့သူတို့တတ်မှတ်ထားတဲ့သူအမိပြချိန်မုန်းတာမလုပ်နိုင်ဘူး။အဲတော်လိုင်းလက်နက်တော်လိုင်းဖွဲ့ပြီးကြရလေအစိုးရကိုပြုံးနိုင်နေဘူး။ဒီလိုအချိန်လေးမျိုးမှာကျွန်တော်တို့ကစိတ်သက်သာနေရေးဉာဏ်ရည်ဖြေရှာဖို့ဆိုတဲ့ဟာကိုပြောနေကြတယ်။ဒါမဲ့လို့ပြောနေကြတဲ့အချိန်တော်တွင်းကာလမှာပဲဒီလက်နက်ဖွဲ့ပြီးကြရတိရှိမှုပြဿနာနဲ့ပတ်သက်လို့အမိပွားနေကြတဲ့အချိန်ကာလမျိုးပဲဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဥမ္မဆွေအဲ့တော့ဒီဟာကိုဟိုရှင်းဆက်သွားဖို့အတွက်ဥထုံးစော်ကိုကျွန်တော်မေးချင်တာကဥထုံးစော်လည်းဒီဆွေးနွေးပွဲဒီမှာပါတာပဲဆိုတော့ကျွန်တော်တို့ဒီအပြန်အလှန်ညှင်းခုန်နေကြတာနဲ့ဒီအခု statement ဖြစ်နေတဲ့နေရာနေပြီးတော့ကျွန်တော်တို့ဟိုသွားသွားဥမ္မဆွေပြောသလိုစစ်တပ်ကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုအပြစ်ဖို့တယ်ဟိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းတတ်မတော်မှလုံးလုံးတာဝန်ရှိတယ်ဆိုပြီးတော့အပြန်အလှန်ပြောနေကြတော့ဒီဟာကရှိဆက်သွားလို့မရနိုင်တော့ဘူးလား။ဘာဘယ်နေရာဒီမှာလိုအပ်တာလဲ။ဘလို့ကျွန်တော်တို့ထိုးဖောက်သွားနိုင်မလဲ။ဥထုံးဆောင်ပါဝင်ခဲ့တဲ့ဆွေးနွေးပွဲတွေမှာလေ့လာသုံးသပ်ကြည့်လို့ရှိရင်ဘာတွေများသင်ကားတာလိုရမလဲ
။ဟုတ်ကဲ့ကျွန်တော်အခုနောက်ကပြောလိုက်တဲ့အနည်းထုတ်ပြောလိုက်တဲ့အထက်မှာအဓိကပါပါတယ်ဗျ။ဒီတိုင်းပြည်ကိုပေါ့နော်ဒီပုံစံတန်နဲ့သွားမယ်ဆိုပြီးတော့မှအဲဒီပုံဖော်ထားတာကစစ်ဗိုလ်ချုပ်တစုကဖြစ်တယ်နော်။ဒီတိုင်းပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုခွင့်ကောက်ယူပြီးတော့မှတက်မတော်ကိုခုတုံးလုပ်ပြီးတော့မှဒီတိုင်းပြည်ကိုလူတစုလူချင်းတဲ့ပုံစံအတိုင်းပဲမောင်းနှင်နေတာဖြစ်တယ်။ဒါကအခြေခံအကြောင်းတရားပဲ။အပြုတ်ပြပြောင်းလေးလုပ်မယ်ဆိုလို့ရှိရင်ဒီအဖက်သက်ကြီးချထားတဲ့ပုံစံခွက်ကြီးထဲကနေပြီးတော့မှမထက်ထက်ပေါက်မချပဲနဲ့နော်ဆက်မလာပဲနဲ့အဲ့ဒီဒီပုံစံခွက်ကြီးထဲမှာသူတို့လူချင်းတဲ့ပုံစံခွက်ကြီးထဲကိုမောင်းထည့်ပြီးတော့မှအဲ့ဒီရဲ့အခြေခံအောက်ကနေเนาะသူတို့လူချင်းတဲ့ပုံစံရရင်တော့เนาะဒီဟောပေါ့စုပေးမယ်ပေါ့ဗျာသူတို့လူချင်းတဲ့ပုံစံမရရင်တန်ပေးမယ်ဆိုတော့စုပေးတန်ပေးစနစ်နဲ့သူတို့ကလုံနေတာဖြစ်တယ်အခုလည်းပဲကြည့်ပေါ့เนาะဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းစစ်တိုင်း၅ခုမှာအတူကတစ်ဖက်သက်စစ်စင်ရေးရထိုင်မှုတွေကိုလုပ်တယ်အပြီးခဲ့တဲ့2019ဒီဇင်ဘာကနေ2019ဧပြီလဒီ၄လတာတကြိမ်ပေါ့เนาะဒုတိယတကြိမ်မှာဆိုမေဂျွန်2လပေါ့အခုတတိယတကြိမ်ဇူလိုင်ဩဂုတ်2လသူတက်တန်တိုးထားတယ်ဒီလိုမျိုးကျွန်တော်တို့ကဒီတက်တန်တိုးပြီးတော့မှလုံနေတဲ့ပုံစံတွေကလည်းပဲနီးလက်မှန်တာကိုကျွန်တော်တို့မတွေ့ရဘူးအစိုးရတက်မတော်ရဲ့ဒီပြီးခဲ့တဲ့6လအတွင်းစစ်စင်ရေးရက်ခဲတာကိုကျွန်တော်တို့ကကြည့်မယ်ဆိုလို့ကြည့်ရင်နော် KIO နေမြန်မာတော့ထိုးစစ်တွေရောကြတော့ပြင်မယ်ကြံနေဒေသတွေမှာတိုက်ပွဲတွေလူကြားကြွားဖြစ်နေတယ်ပဲဖြစ်တယ်နော်ပြီးဒီ6လတော့ကာလအတွင်းမှာမြန်မာပြည်အနောက်ဘက်ခြမ်းကတည်းကခိုင်ဘက်မှာတော့အဆိုးဆုံးပေါ့ဗျာဒီဒီအရက်သားပြည်သူပေါင်းဒီ60ကျော်သေဆုံးတာရှိတယ်။နော်ဒီဒီဟေးစီလိုဂျီထိခိုက်ဒဏ်ရာရတာတွေရရှိရှိနေပြီ။နောက်ပြီးတော့ပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထားတာကလည်းရာကျော်ရှိနေပြီ။နောက်ကြေးရောပေါင်း100ကျော်ကနေပြီးတော့မှစစ်ပေးဒုက္ခတွေပေါင်း5000ကျော်ထိရှိလာနေပြီဖြစ်တယ်။နောက်ပြီးတော့နှစ်ဖက်ကတိုက်ခိုက်ရေးစစ်တီတွေကလည်းပဲသေဆုံးဒဏ်ရာရတာကလည်းပဲနှစ်ဖက်ထုတ်ပြန်ချက်တွေရဆိုလို့ရှိရင်ရာခေါင်ကြီးရှိနေတယ်။နော်နောက်ပြီးတော့ခိုင်မြောက်ပိုင်း5မျိုးနေမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတယ်။နောက်ပြီးတော့ပလက်ဝပါဝင်ဒီ6မျိုးနေမှာအင်တာနက်လိုင်းတွေကိုဖျက်တောက်ထားတယ်ဒါပြီးခဲ့တဲ့ဒီ6လတာကာလအတွင်းမှာပြန်ကြည့်ရင်ဒါတွေကိုကျွန်တော်တို့တွေ့ရတယ်ဒီဟာကဘာလဲဆိုတော့မြန်မာတပ်မတော်အနေနဲ့တစ်ဖက်မှာစစ်စင်ရဲထိုက်ပြီးတော့မှတစ်ဖက်မှာစစ်ချိန်ပြင်းတဲ့စီးရဲညီမချက်ကိုကောင်တွေဖော်နေတာကိုပြသနေတယ်အခုဇူလိုင်ဩဂုတ်လ2လအတွင်းမှာလည်းပဲတပ်မတော်ကသူတို့စစ်စင်ရဲပုံစံကိုပြီးခဲ့တဲ့6လပုံစံအတိုင်းပဲသွားမယ့်ပုံပါပဲဒါကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့အပတ်ကမိုင်းလာအဖွဲ့ငင်းကြဲရဲ130ပြည့်ပွဲမှာရောက်ပိုင်းမှာအမိတွေကိုပြီးခဲ့တဲ့တပ်မတော်ရဲ့နှစ်ဖက်အပြည့်ခက်သဘောတူစာချုပ်ပေါ့အပြည့်ခက်ရဲ့စီးရဲသဘောတူစာချုပ်မူကျန်းကိုကြည့်မယ်ဆိုလို့ရှိရင်နှစ်ဖက်ရက်တီကျဲတောင်းဆိုချက်တွေကကွာဟာဒီလိုအကြည့်တာကြောင့်ဒီနှစ်လအတွင်းမှာဖြည့်ချင်းလို့ပြေးလေနိုင်မဲ့ပုံမရဘူးဆိုတော့ဒီရှိနေမြေတိုက်ပွဲသဏ္ဍာန်တွေကဆက်ရှိနေမှာဖြစ်ပြီးတော့ဒီအနှိမ့်ထိုင်ဦးတွေကဆက်ကြုံတွေ့နေရမဲ့သဘောမျိုးလို့ကျွန်တော်ကရှုမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျအခုတော့တိတ်တမဥမ္မဆိုးကိုကျွန်တော်တက်လက်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျဆိုတော့တစ်ဖက်မှာပင်ဟိုခိုင်မာတဲ့မူဝါဒကိုဆုတ်ကင်ပြီးတော့ဆွေးနွေးနေတာကတော့ဒါမမမမရက်တည်ပြီးရှိနေတာကတော့တတ်မတော်ပေါ့နော်ဒါပေမဲ့တစ်ဖက်မှာတတ်မတော်နဲ့ဆန့်ကျင်ပဲဆွေးနွေးနေတာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရှိတယ်ပေါ့အများကြီးရှိတယ်ပေါ့ဒီဒေသအသီးသီးမှာဒါပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာဟောတတ်မတော်ရဲ့သဘောထားကိုအခုဆိုရင်တင်းပြီးခေါင်းပြီးသူတို့ဘာတတ်မတော်ကဘလို့သဘောထားရှိတယ်ဆိုတော့သိနေပါရဲ့ကနေကိုချင်းချင်းကြားထဲမှာဟောညှို့ညွတ်မှုဘာကြောင့်မရနိုင်တာလဲဗျဘာလို့လဲဆိုတော့ဒီစစ်တပ်ကတော့ညှင်းညိုင်းတော့လိုချင်တယ်ဒါပေမဲ့ညှင်းညိုင်းပြေဖို့အတွက်ဆိုရင်တော့အားလုံးလက်နဲ့ချပြီးတော့ငါတို့အောက်မှာလာရက်တီကြဆိုတဲ့သဘောမျိုးလိုမျိုးဆန်ဆန်ဖြစ်နေတော့စစ်တပ်ရဲ့ရက်တီချက်ကကိုချင်းချင်းကြားထဲမှာညီညွတ်နဲ့စုစုစည်းစည်းနဲ့စစ်တပ်နဲ့ဆွေးနွေးတဲ့အခါမှာရက်တီကြရင်ပို့ပြီးတော့တိရောက်မှုမရှိပြီဘူးလား။ဘာကြောင့်များသဘောထားကွဲနေကြတယ်လို့သုံးသပ်မိလဲဥမ္မာမောင်ဆိုရင်
ဖတ်တာတော့တိုင်းရင်းသားလူမျိုးတွေကိုချစ်ဖို့ချစ်ပွားပို့ပေါက်လာဖို့မတူဘူးဗျကျွန်တော်တို့ဘဝဒီမှာရှိရတိုင်းရင်းသားလူမျိုးတွေချစ်ဖို့တူတဲ့မှုတွေသူတို့ရဲ့ယဉ်ကျေးမှုတွေသူတို့ရဲ့သမိုင်းတွေဟာတင်ကြောင်တင်ကြောင်နဲ့တောင်မတူကြဘူးဗျသာပြင်အဲတိုင်းသားလက်နက်ကင်ခွေးစီးတွေချစ်ထွန်းတိုးတက်မှုတွေအရမတူညီရဘူး။သာပြင်တိုင်းသားလက်နက်ကင်ခွေးစီးတွေရဲ့ဒီလက်နက်ကင်ကနည်းနည်းပြည်သားထိတ်ထုတ်နိုင်မှု၊ဘာသာငွေတောင်းတင်းမှု၊လက်နက်ကင်တောင်းတင်းမှုအရာတွေကလည်းမတူကြဘူး။သာပြင်တိုင်းသားနဲ့တိုင်းသားကြီးထိတ်ထုတ်ထားတဲ့လက်နက်ကင်တပ်ဖွဲ့တွေလုံချားတဲ့နေမီယာတွေလည်းရစက်တချောင်းမှာပြန်ကျင်းနေတယ်။တချို့လက်နက်ကင်ခွေးစီးတွေကဆက်ဆက်မှုရှိလို့ချိုးလက်နက်ကင်ခွေးစီးတစ်ခုနဲ့တစ်ခုဆက်ဆက်ဖို့ကအလံဝေးတယ်ဗျာ။ဒီလိုနေသားမျိုးမှာတိုင်းဟားကြီးချင်းချင်းကပြီးလုံးညွှန်လိုက်တခါပြန်ပြီးတော့တပ်ပေါင်းစုကြီးဖွဲ့လိုက်နောက်တိုင်းတပ်ပေါင်းစုကြီးပြည်ခွဲလိုက်နောက်အစ်တပ်ပေါင်းစုကြီးပြတ်ဖြစ်လာတယ်အဲ့ဒီဖြစ်စဉ်ကတော့ဖြတ်တန်းနေရလေဦးမယ်ထင်တယ်ဗျအဲ့ဒါကတော့နေမြေနေသားရေသူတို့ရဲ့အင်အားနေသားရေကြောင့်စဉ်းစားဖို့မတူညီတဲ့အတွက်ကြောင့်လို့ဖြစ်ပေါ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုဆိုလိုချင်တာကတော့ဥမ္မာဆိုပြောတဲ့ point ပါပဲကျွန်တော်ဟိုပြောချင်တာကလည်းဒီအပြစ်ခရဆေးရေးအစီလက်မှတ်ထိုးတဲ့အဖွဲ့ကထိုးမထိုးတဲ့အဖွဲ့ကမထိုးအဲ့လိုမျိုးအကွဲအကွဲအပြားဖြစ်နေတော့ဟိုနွားကွက်ရင်ကြဆွဲတယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေသဘောတက်ရောက်နေတော့ကိုလိုချင်တဲ့အဓိကရည်မှန်းချက်ပန်းနိုင်ကိုအရင်ရောက်အောင်တွားပြီးတော့မှကျန်တဲ့အသေးစိတ်ကိစ္စတွေနိုင်ငံရေးကိစ္စတွေဖက်ဒရယ်ကိစ္စတွေဆက်ပြီးတော့နောက်တစ်ဆင့်တွားကြရင်မကောင်းပေဘူးလားဆိုပြီးကျွန်တော်မြင်မိလို့ပါဆိုတော့အရင်ဆုံးဆွေးနွေးပွဲရင်လို့လိုက်အပြစ်ခရဆေးလိုက်ပြီးတော့မှနောက်တစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်နံပါတ်1ကိုအရင်ရောက်လို့ငါနံပါတ်2ကိုသွားကြမယ်ဆိုတော့ပုံစံမျိုးသွားကြရင်ကောင်းမလားလို့ပါဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လောလောဆယ်မှာပြစ်ခတ်ရစေးကြီးတွေမြောက်ပိုင်းမှာအမေခွေးတွေတွေပြစ်ခတ်ရစေးကြီးတွေကလေးဘွယ်ပဲလူပါတယ်ပြန်ရေကီးရေစုကြံ့ရေတီအန်အေရေဒီလေးဘွယ်လူပဲအဲ့ဒီမှာအခုလောလောဆယ်စက်တနာကြီးပြာဖြစ်နေတာအေးဖြစ်နေတယ်အေးစက်တနာကိုဖြည့်ရှင်းနိုင်ပါလားကျန်တဲ့ဒီလေးဘွယ်စက်တနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်အဲ့တော့အဖက်ကကြည့်မယ်ဆိုလို့ရှိရင်ဒီတိုင်းစုတိုင်းငါးတိုင်းအဖြစ်ခရစေးရတိုးနေသက်ဆောင်မှာဖြစ်တယ်တိုးကတော့စိတ်ကြည်နမှုရလိမ့်မယ်အဲ့ဒီအချိန်မှာဒီအေးအေးနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာကျန်တဲ့နောက်ပိုင်းအဖွဲ့တွေကူညီဖို့ဆိုတာအဟံသားခက်ခဲကြီးရှိတယ်။တစ်ခါလေအေးအေးနဲ့ပတ်သက်ပြီးတောင်းဆိုမှုကလည်းတွဲပွဲမှုရှိနောက်ပိုင်းမှာအမေလေးဘွယ်ကတောင်းဆိုတာကဒီအဖြစ်ခရစေးကိုရောက်တဲ့နေရာမှာလက်နက်ငယ်တပ်ဖွဲ့ရောက်တဲ့နေရာမှာရစေးဖြစ်တယ်။အဲ့တက်မလို့ကတောင်းဆိုတာအေးအေးလိုက်စားမှတရှိရေးပဲဖြစ်တယ်။လိုက်စားမှတရှိတာကိုပဲခွင့်ပြုမှဖြစ်တယ်။အဲ့တော့ပဟမှုအရင်ကြီးနေတာမှာစစ်စဖို့ကခက်ခဲနေတယ်။အဲ့တော့တစ်ဖက်နဲ့တစ်ဖက်ဒီမှာညဝိုင်းမဟာမိတ်လေးဘက်ကိုပဲကြည့်မယ်ဆိုရင်အေးရရခိုင်မှာအလန်းကွာဝေးလွန်းတယ်။ကျန်တဲ့၃ဘက်ကတော့ဒီညဝိုင်းမှာလည်းဆက်ဆက်မှုရှိရပေါ့။အဲ့လိုမတူတဲ့အခြေအနေကလည်းသူရဲ့တင်းကြီးတင်းတဲ့ရက်ဒီမှုနဲ့ဟိုထိခိုက်စေပါတယ်။နောက်တစ်ခုကနိုင်ငံတကာအခြေအနေပေါ့။ခုနတရုတ်နယ်စပ်ချောင်းမှာရှိတဲ့နိုင်ငံတကာအခြေအနေအပြစ်ခရရဆက်ထားတဲ့အခြေအနေကလည်းသူတို့တင်းကြီးတင်းတဲ့ချက်ဖို့ဟိုကျွန်တော်တို့အဟံသားဖြစ်နေတယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဥမာဆိုကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ခုဆွေးနွေးဖို့လေလိုက်မောက်ရောက်နေတဲ့သောတာရှင်တွေကိုလည်းတခါအလဲပေးကြပါခင်ဗျာပထမဆုံးကျွန်တော်နယူးယောက်ပြည်နယ်ဘာဖလိုမြို့ကဦးအောင်သိန်းကိုကျွန်တော်အလဲပေးကြပါခင်ဗျာဦးအောင်သိန်းလူရင်းတူရှင်လေးဝင်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ပါအာကျွန်တော်ဆွေးနွေးရှင်ရကအဲ့တော့ငင်းချမ်းရဲ့ပါကြောင့်မရနိုင်သေးသလဲဆိုလို့ရှိရင်တော့အခုကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစိတ်ကဒီတမတော်ကနေပြီးကြီးစိုးထားတယ်ဆိုတော့ဒီမှာအခုကကျွန်တော်တို့ကနမူနာနှစ်ခုပြလို့ရတယ်ဝေါ်နဲ့မိုင်လာကိုပဲအောက်လျှောက်ခွင့်ဒေသအဲ့ဒီအောင်ပုံစံပြလို့ရတယ်ရခိုင်ဒေသမှာရခိုင်တပ်မတော်အာရကအာမီကဘာဖြစ်လို့ခေလျှောက်ခွင့်မပေးလဲအခုဒီနေမှာကိုအိမ်မှာကိုနေတာကိုဘာဖြစ်လို့နေပြီပထွေးအိမ်မှာပဲနေရမလားကိုအိမ်မှာနေရမလားအဲ့ဒါကိုစဉ်းစားကြည့်လို့ရတယ်ဒီဟာကနေပြီဘယ်လက်ထရီထိုးလိုက်လို့ဆိုလို့ရှိရင်အီအီကဘယ်နေရာမှာဘယ်ထိပိုင်မလဲရခိုင်ပြည်နယ်မှာဘယ်ထိရောက်မလဲအဲ့ဒါကိုသူ့ကိုပေးရမယ်အခုလိုင်းစာမှာတွက်နေလိုက်ဆိုတော့အဲ့လိုဆိုတော့မြန်မာတပ်မတော်နေပြီးဂျပန်ပြည်မှာတွက်နေပေါ့အဲအဲ့လိုဆိုလို့ရှိရင်တော့ဒီလိုပြောနေမယ်ဆိုလို့ရှိရင်တော့ခါမနေပြီးပြည်တွင်းစိတ်ငြင်းမှာမဟုတ်ဘူ
းဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥအောင်သိရင်ဆိုတော့ဟိုစောစောဥမုံဆိုပြောသွားတဲ့သဘောတဘာဝနဲ့လည်းတထထဲပဲဖြစ်ပါတယ်ဟိုတော်ရရှင်နေကျွန်တော်တို့ဒီဆွေးနွေးပွဲမှာဝင်ဆွေးနွေးပြီးတော့စာနဲ့ရေးထားတဲ့ဟာလေးတစ်ခုကိုလည်းကျွန်တော်ဖတ်ပြချင်ပါတယ်နာဂိအခြေခံဥပဒေကိုဖျက်ပြီးတော့စစ်မှန်သောဖက်ဒရယ်ကြသောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးရင်ဘယ်တိုင်းရင်းသားမှလက်နဲ့ကိုင်မနေပါဘူးအဓိကကဆွေမျိုးကောင်းစားရေးဗဟုပြုဗမာလူမျိုးကြီးအီအောင်ဆောင်မြမတတ်မတော်ထိပ်ပိုင်းကောင်းဆောင်များကိုဖယ်ရှားနိုင်မှမြန်မာနိုင်ငံအနာဂတ်ကောင်းမယ်ဆိုပြီးတော့အမ်မရခိုင်ဆိုတဲ့တော်ရရှင်ကကျွန်တော်တို့ Facebook စာမျက်နှာနဲ့ရေးသားပြီးတော့ပေးပို့ထားတာရှိပါတယ်ခင်ဗျဆိုတော့ကျွန်တော်အပိတ်ကျွန်တော်ပြည်နိုင်ငံဆွေးနွေးတဲ့ပုဂ္ဂိုလ်အုပ်ကိုနောက်ဆုံးမေးခွန်းလေးတွေမေးချင်ပါတယ်ခင်ဗျဆိုတော့အခုအ အခြေအနေတွေကတော့ဟိုနှစ်ပေါင်းများစွာဆွေးနွေးလာပေမဲ့လည်းပို့ပြီးတော့ရှင်းမလာဘူးပို့ရှုပ်ထွေးလာတာပဲကျွန်တော်တို့တွေ့နေရတစားတစားဒီငင်းညာရေးခီးစဉ်ကပေါ့နော်ဥပမာမှောင်ဆိုကျွန်တော်အရင်မြင်နေတာကလူရင်းတူရှင်အဓိကဘယ်အချက်တွေကများဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေပါတယ်လဲတမတော်ကသဘောထားပြောင်းဖို့လိုနေတာလားဘာတွေများလိုနေတာပါလဲ
ကျွန်တော်တို့တော့ငနာပြောသွားလို့ပေါ့ညပိုင်းလို့ရက်ချက်ရဆဲမှာအေးရကြီးပြရဖြစ်နေတယ်အဲ့တော့အေးနဲ့ပတ်သက်တဲ့ပြဿနာမှာတမတော်ဘက်ကနေပို့ပို့စရာအနှောင်းပွေးလွန်ကြီးနေအေးဒီခိုင်းမှာပစ္စည်းမှုအသိမှတ်ပြုလိုက်စားမှာပစ္စည်းမှုအသိမှတ်ပြုလိုက်စားမှာပစ္စည်းမှုကိုအသိမှတ်ပြုမယ်ဆိုတာအလားကွာဝေးလွန်နေခုနကညပိုင်းကဖွဲ့နေပတ်သက်လို့ကကွယ်လွန်မှုကတော်တော်ကြီးမားတယ်
အဲ့တော့ကျွန်တော်တို့ကဒီတိက္ခာရသိင်းနဲ့ပတ်သက်လို့လက်တွေ့ကြကြကျွန်တော်ကြည့်နေကြပါတယ်။တခိုင်မှာဟိုဒီတိုင်ရီရောက်နေတယ်၊ရခိုင်ဒီပလက်ဝပါပဲ၊ရခိုင်မြို့နယ်၊ရှမ်းမြို့နယ်လောက်မှာအဲတိုက်ပွဲကြီးဖြစ်ပြင်းတာဖြစ်ပွားနေတယ်။အဲ့တော့လက်ရှိပကတိချင်းတို့အခြေပြုပြီးမှသာလေအတိက္ခာရသိင်းကိုပေါင်ရရင်ကျွန်တော်တို့ပထမအခြေလောင်းအောင်မြင်စွာပေါင်ရနိုင်မှာလိမ့်မယ်။အဲပက
ဒီကတော့ဗျာဒီတမရော်ဟာဒီရေသားတပတ်မီမုတ်တဖက်နဲ့เนาะ
အဲ့တော့ဒီကတော့ဗျာဒီတမရော်ဟာဒီရေသားတပတ်မီမုတ်တဖက်နဲ့เนาะ2000ဖွဲ့စည်းပုံကိုအသာစီးယူပြီးတော့မှစစ်ကစားနေတဲ့အလုပ်တွေကိုရက်ပါလို့ကျွန်တော်ကတမအောင်ဆုံးပြောခြင်းတယ်ဒီအခုဒီဟိုဘောကွက်ကြားစစ်ဆင်ရေးရက်ဆိုင်မှုကိုလေးလတခါနှစ်လတခါတက်တန်တိုးသလိုမျိုးလုပ်နေတာကလည်းပြည်ထောင်နာမမှန်တဲ့အတွက်ဒီလိုလုပ်မနေဘဲနဲ့ချင်းချင်းပြောမယ်ဆိုလို့ရှိရင်စစ်အုပ်စုကဘေးဘောက အဖြစ်ပေါ်လာပါလိမ့်မယ်နော
်ဟုတ်ကဲ
့နောက်ဆုံးကတော့ဒီကျွန်တော်တို့တိုင်းပြည်ကဒီ21ရာစုကာလထဲမှာဒီ fair state ပေါ့ကြားရှုံးနိုင်ငံထဲကိုရောက်နေပြီနော်ကြားရှုံးနိုင်ငံတွေမှာရှိတဲ့လက္ခဏာတွေအပြည့်ရှိနေတယ်အဲ့တော့ကြားရှုံးနိုင်ငံတွေကထွက်ပေါက်မှုနော်ထွက်ရလမ်းလမ်းကိုရှာမလားကြားရှုံးနိုင်ငံတွေမှာပဲဆက်ပြီးတော့မှနေမလားဒီနီလန်းနှစ်ခုကတစ်ခုကိုပဲရွေးရမယ်အနေထားကိုရောက်နေပြီဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်နောက်ဆုံးဒီကိုချုပ်ပြောချင်တာကတော့မြန်မာသမိုင်းပညာရှင်ဒေါက်တာတက်မြင့်ဦးပြောတဲ့စကားဟောကိန်းမှာရှိတယ်ဗျ2050ကျရင်မြန်မာနိုင်ငံဆိုတာကြီးတော့ပျောက်ကွယ်သွားနိုင်တယ်ဆိုတဲ့အနေထားရှိတယ်အဲ့ဒါကြောင့်ဒီဟောကိန်းကိုသတိပူပြီးတော့မှကျွန်တော်တို့ကနော် face state နေတာကနေဆက်ပေါက်ချဖို့လိုနေပြီလို့နောက်ဆုံးအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အားပါဝင်ဆွေးနွေးကြတဲ့ဦးမောင်မောင်ဆိုးဦးထွန်းစောနဲ့တခြားပိတ်သက်တဲ့အားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ